ကျွန်တော်တို့မြန်မာနိုင်ငံဆိုတာတရင်းသားတွေထဲမှာကမ္ဘာကြီးကဒီတိုင်းဒီမှာဘာမှပြဿနာမရှိတယ်လို့အေးစိနေတာလေအကုန်တွေ့ရတဲ့ဆိုပြီးပါတယ်အဲအဲ့လိုပါပြီးတော့အခုကမ္ဘာကြီးပြောတဲ့ခါမှာကမ္ဘာကြီးကအမှန်တကယ်ဒီမှာလူအခွင့်အရေးချိုးဖောက်တာတွေဘာတွေသူအကုန်လုံးတန်းစီပြီးတော့ပြောသွားတာအဲ့တော့ကျွန်တော်နားလည်လိုက်တာကတော့ဒီမှာတကယ်ဖြစ်ပြနေတာကိုကမ္ဘာကြီးငုံမိတယ်အချက်လက်တွေရတယ်လို့ကျွန်တော်အဲ့လိုမြင်ပါတယ
် NLD ပါတီအနေနဲ့ကဒီလုံခြုံရေးကောင်စီအနေနဲ့ဘယ်လိုများဆောင်ရွက်စေချင်တဲ့ဆန္ဒတွေများရှိတယ်လဲခင်ဗျာ
ရိုးရိုးသားသားပြောရင်ကျွန်တော်တို့ binding resolution ကို NLD ကလုပ်ပေးပါလို့အရင်ကတောင်းနေတာ binding resolution ကိုသာကျွန်တော်တို့မရလို့ရှိရင်ဒီမှာတော်ရုံနဲ့အပြောင်းလဲကအပြောင်းလဲဖြစ်ပေါ်တုံ့တက်မှုအစ်စ်တည်းကမရနိုင်ဘူးလို့အရင်တစ်ခေါက်တည်းကကျွန်တော်ပြောတယ်ဒါမှမဟုတ်ဒီ binding resolution နဲ့ပတ်သက်ပြီးတော့ video ချလိုက်တဲ့အခါမှာကျွန်တော်တို့ဒါမရတော့အခုတခါစူးစမ်းနေတဲ့အခါမှာလည်းအခုထိကျွန်တော်တို့တရုတ်နဲ့ရုရှားကကျွန်တော်တို့မျှော်လင့်တယ်လို့ပြောင်းလဲမှုမရှိဘူးသို့တော်လည်းပဲကျွန်တော်တို့ဂမ္မာရီနဲ့ UN နဲ့ခီးစဉ်နဲ့ပတ်သက်လို့ပြောရရင်ကျွန်တော်တို့လာတဲ့ဘဝကြီးကြီးမားမားမျှော်လင့်ချက်မထားဘူးသို့တော်လည်းပဲအပြောင်းလဲဖြစ်နိုင်တဲ့ဒန်းစတော့ဖြစ်နိုင်တယ်လို့ကျွန်တော်တို့ဒီလိုကျွန်တော်တို့ပြောခဲ့တယ်ဒီလိုလည်းတွေ့တယ်ဒါမလို့အခုလေအဲ့ဒီတိုင်းပဲဆိုတော့လမ်းစတော့ပေါ်တယ်ပေါ့ဘယ်လောက်ထိဘာဖြစ်မလဲဆိုတော့မသိဘူးလေ
ဟုတ်ကဲ့ခင်ဗျဆေးဆိုးရဲ့ကြီးညာလိုက်တယ်တင်းမြင့်ဆောင်2000ကြီးညာကြရဆိုလို့ရှိရင်ဂမ္မာရီရဲ့ခီးစဉ်နောက်ပိုင်းမှာပေါ်လာတဲ့အတွက်ကြောင့်ဒီခီးစဉ်ရဲ့အကျိုးဆက်လို့မြင်မြင်မိဘူးလားခင်ဗ
ျဒါကိုတော်ငယ်တို့သိတဲ့အတိုင်းပဲအစိုးရကအချက်၄ချက်ကိုပေါ်ပြပြီးတော့ဒါကိုတော်ဆက်စုကြီးစွန့်လွန်လို့ရှိရင်စကားပြောပါမယ်နော် dialogue လုပ်ပါမယ်ပေါ့ဒါဟာဖြစ်ပေါ်တိုးတက်မှုတစ်ခုဖြစ်ကျွန်တော်တို့မြင်တယ်ဒီလိုဖြစ်ပေါ်တိုးတက်မှုကလည်းကုလသမဂ္ဂနဲ့ကျွန်တော်တို့နိုင်ငံတကာရဲ့ကျွန်တော်တို့ဖိအားပေးမှုဒါမှမဟုတ်ရင်လည်းဌာနတွေနဲ့ရောင်းများဟတ်တာလို့ကျွန်တော်အဲ့လိုမြင်ပါတယ
်ဟုတ်ကဲ့ခင်ဗျာမနေ့ကလုံညုံရေးကောင်စီအစည်းအဝေးမှာမစ္စတာကမ္မာရီယာနေပြီးတော့သူ့ရဲ့တွေးရှိချက်တွေကိုတင်ပြချိန်မှာပဲဒီမြန်မာတန်အမတ်ကြီးကလည်းပဲမြန်မာနိုင်ငံအခြေအနေကကောင်းမွန်တိုးတက်နေတဲ့အကြောင်းကိုတင်ပြသွားတာတွေ့ရပါတယ်အဲ့တော့ဒီ NLD ပါတီနေနဲ့ပေါ့လေမြန်မာနိုင်ငံပြဿနာတွေဖြေရှင်းရေးကိစ္စမှာစစ်အစိုးရရဲ့ပူးပေါင်းဆောင်ရွက်မှုနဲ့ပတ်သက်ပြီးတော့ဘယ်လိုမြင်မိပါလဲခင်ဗျအ
ဲကျွန်တော်တို့ဟိုလက်ရှိပြောရလို့ရှိရင်ပြည်ဝပူးပေါင်းဆောင်ရွက်ခြင်းမရှိသေးဘူးလို့မြင်တယ်နောက်တစ်ခုကလက်ရှိအစိုးရကလူတို့ပူလျှော့လုပ်မဲ့သဘောလဲကျွန်တော်တို့မတွေ့ဘူးသို့တော်လည်းပဲအခုနောက်ဆုံးဘုဂျိုကြီးတန်းရွှေကအချက်လေးချက်ကိုယ်သာသွန့်လွန့်ရင်တွေးပါမယ်ဆိုတဲ့ဟာကတော့ဒါတိုးတက်မှုတစ်ခုလို့ဒီလောက်ပဲကျွန်တော်တို့ပြောလို့ရမှာဖြစ်ပါတယ်